ဖိလစ်ပိုင်နိုင်ငံမှာဧပြီလ26ရက်နေ့ကနေ29ရက်နေ့ထိကျင်းပမယ့်အကြိမ်30မြောက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်အောင်မှဖြစ်ကြောင်းဖိလစ်ပိုင်အစိုးရကလက်နက်မှကြေညာပါတယ်အခုချိန်မှာတော့ဒီထိပ်သီးစည်းဝေးပွဲအတွက်လုံခြုံရေးဆိုင်ရာကိစ္စရပ်တွေပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတယ်လို့ထိပ်သီးညီလာခံပြည်မြောက်ရေးကော်မတီအကြီးအကဲမာစီယာနိုပေနိုကပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲနဲ့တခြားသက်ဆိုင်ရာစည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်ကြောင်းထိပ်သီးစည်းဝေးပွဲကျင်းပရေးကော်မတီအကြီးအကဲမာစီယာနိုပိုင်နာကသမရအင်တော်မှာကျင်းပတဲ့ဒီနေ့စာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ဒီထိပ်သီးစည်းဝေးပွဲကိုအာဆီယံ၈နိုင်ငံကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပြီးမြန်မာနိုင်ငံကတော့သမရဦးထင်ကျော်ကိုစားနိုင်ငံသားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်တဲ့အကြောင်းပိုင်နာကပြောပါတယ်ဒေါက်တာဆန်းစုကြည်ဟာတာမန်ဝန်ကြီးရာထူးတက်လည်းအဆင်မြင့်ပြီးနိုင်ငံတော်အကြီးအကဲလည်းမဟုတ်ပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်တဲ့သူ့ကိုအင်ရှီဖိလစ်ပိုင်နိုင်ငံကနိုင်ငံခေါင်းဆောင်အဖြစ်ဒီညီလာခံမှာတိုးမြှင့်သတ်မှတ်ပေးထားတယ်လို့လည်းပိုင်နာကပြောပါတယ်။ဧပြီလ20ရက်နေ့ကဖိလစ်ပိုင်နိုင်ငံဆိုင်ရာမြန်မာတာမန်ကြီးအသစ်ဦးဝင်းနိုင်ရဲ့ခန့်အပ်လွှာကိုလက်ခံရမှာလဲသမ္မတရိုဒရီဂိုဒူတာတဲကချစ်ခင်ရင်းနှီးတဲ့နိုင်ငံဖြစ်တဲ့အတိုင်းလာမယ့်အာဆီယံထိပ်သီးညီလာခံမှာသဘောတူညီမဲ့အချက်အလက်တွေအများကြီးရှိမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ
်။ Since we are good friends and we have so many things to agree on especially in coming African summit. I am very happy that you are one sent here.
အခုချိန်မှာတော့ဖိလစ်ပိုင်အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေအပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့မာစီယာနိုပိုင်နာကပြောပါတယ
်။ Today we are busy preparing for meeting number 56. Which is the 30th
အခုချိန်မှာတော့ကျွန်တော်တို့ဟာအစည်းအဝေးနံပါတ်56ထပ်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်ဒီအစည်းအဝေးပွဲဟာအကြိမ်30မြောက်အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့တခြားသက်ဆိုင်တဲ့အစည်းအဝေးပွဲတွေကတခုပါဝင်ဖြစ်ပါတယ်အစည်းအဝေးပွဲတွေကိုဧပြီလ26ရက်နေ့ကနေ29ရက်နေ့ထိကျင်းပမှာဖြစ်ပါတယ
်အာဆီယံထိပ်သီးညီလာခံအတွင်းထိပ်သီးအစည်းအဝေးပွဲနှစ်ခုဝန်ကြီးအဆင့်အစည်းအဝေးပွဲပေါင်း18ခုအပါအဝင်အစည်းအဝေးစုစုပေါင်း139ခုကျင်းပသွားဖို့ရှိတယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်တက်ရောက်နိုင်ခြေရှိတဲ့အာဆီယံခေါင်းဆောင်များညီလာခံနဲ့နိုင်ငံသားရေးဝန်ကြီးများစီဝေးပွဲတွေကတော့ဧပြီလ28ရက်နဲ့29ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်
။ Then we have the ASEAN Business Advisory Council Prosperity for All Summit. We have the 14th ASEAN Leadership Forum.
ကနာဆောင်အာဆီယံစီဝေးကြံပေးကောင်စီစီဝေးပွဲ14ချိန်မြောက်အာဆီယံခေါင်းဆောင်များညီလာခံအာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲ15ချိန်မြောက်အာဆီယံနိုင်ငံရေးဆိုင်ရာလုံခြုံရေးကောင်စီစီဝေးပွဲနဲ့19ချိန်မြောက်ပူးပေါင်းဆောင်ရွက်ရေးကောင်စီစီဝေးပွဲတွေအားလုံးကိုဧပြီလ28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဧပြီလ29ရက်နေ့မှာကျင်းပမယ့်ထိပ်သီးစီဝေးပွဲကိုတော့အာဆီယံ